မလေးရှားလေကြောင်းလိုင်းရဲ့ MH 384ယင်းပြီးခဲ့တဲ့နှစ်ထဲပျောက်ဆုံးမှုဟာမတော်တဆမှုဖြစ်တည်ဝင်ကြီးညာလိုက်ပါတယ်။ဒါဆိုရင်တော့လေးမမလိုက်ပါသွားသူ239ဦးစလုံးကိုတည်ဆုံးပြီလို့သတ်မှတ်လိုက်တဲ့သဘောပါ။တနင်္ဂနွေကျရှာဖွေခဲ့ပြီမဲ့ပြန်မတွေ့ရတဲ့အဆုံးထွက်ပေါ်လာတဲ့ဆုံးဖြတ်ချက်ကြောင့်လက်တွေ့အကျိုးဆက်အနေနဲ့ကတော့ပျောက်ဆုံးလေယာဉ်ပေါ်မှာပါသွားသူတွေရဲ့မိသားစုတွေနဲ့နာကြီးတောင်းခံနိုင်ကြတော့မှာပါ။ဆုံးဖြတ်ချက်ကတော့ရင်းနှံနာနဲ့ချမှတ်ခဲ့ရတာဖြစ်တယ်လို့လည်းမလေးရှားရပ်ပက်လေကြောင်းဌာနအကြီးအကဲအဇာရူဘင်အဗ်ဒူရာမန်ကရုံးမြင့်တန်ကြားမှာကြေညာခဲ့တာဖြစ်ပါတယ်။လေကြောင်းလိုင်းအနေနဲ့မျက်နှာကြီးပြည့်ရဲ့လုပ်ငန်းတွေကိုလည်းချက်ချင်းဆောင်ရွက်ပေးဖို့အသင့်ရှိတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ပြီးခဲ့တဲ့နှစ်မလ၈ရက်နေ့မှာမလေးရှားနိုင်ငံကွာလာလမ်ပူးမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့တော်ကိုဥတီပြန်တက်နေစဉ်လေယာဉ်လမ်းကြောင်းကချော်ပြီးအိန္ဒိယသမုဒ္ဒရာမှာမလေးရှားလေကြောင်းလိုင်းရဲ့ Boeing 777လေယာဉ်ရုပ်တရက်ပျောက်ဆုံးခဲ့တာဖြစ်ပါတယ်။လင်းပြောဆုံးရတဲ့အကြောင်းရင်းနဲ့နေရာကိုဆက်လက်ရှာဖွေနေဆဲဖြစ်ပေမဲ့လင်းပြန်ဆန်းမှုမှတ်တမ်းတင်ကြိယာတွေလိုအထောက်အထားတွေကိုမရှိတဲ့အတွက်လဲရှာဖွေရေးမှာအကန့်အသတ်တွေရှိနေတယ်လို့မလေးရှားရပ်ပက်လီကျောင်းဌာနရဲ့အကြီးအကဲကပြောဆိုသွားခဲ့တာပါ။လေကျောင်းဆိုင်ရာဘေကင်းလုံရုံမှုစုံစမ်းစစ်ဆေးမှုကနဦးစီရင်ခန်းစားတံတောင်ကတော့မကြာခင်မှာပဲထုတ်ပြန်သွားမယ်လို့လဲပြောဆိုခဲ့ပါတယ်။